ဒီနေ့စကြံကာလရန်ကုန်တိုင်းဒေသကြီးတွင်အများပြည်သူလုံခြုံဘေးကင်းစေဖို့လွတ်တော်ကိုယ်စားလှယ်တွေ88မျိုးဆက်အဖွဲ့အစည်းနိုင်ငံကူညီမှုအတင်းဆတဲ့လူမျိုးရေးလူမှုအဖွဲ့အစည်းတွေစုပေါင်းပြီးတော့ပထမဆုံးအကြိမ်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့တရားဝင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းရန်ကုန်စီပင်တာယာရေးကော်မတီကတောက်ကြာနေမှာကြေညာလိုက်ပါတယ်အပြည့်စုံကိုတော့မိုင်းငင်းနိုင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ဒီနှစ်တန်ကာလအတွင်းရိုးရအစင်လာမပြတ်ဆင်းရဲကျင်းပနိုင်ရင်းနဲ့အများပြည်သူလုံခြုံရေးအတွက်လူမှုအဖွဲ့အစည်းတွေပူးပေါင်းပြီးရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မဲ့အခြေအနေကိုရန်ကုန်မြို့တော်စီပင်တာယာရေးကော်မတီဝင်ဒေါက်တာမြင့်အောင်ကမနေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောသွားပါတယ
်။ဒီရက်တည်းကရိုးရစကြံစီကားတိုင်းရဲ့ဆိုပူးပင်တော့ကကျင်းကျင်းပြောရှင်းစီအမိုက်ပါဝင်ဆုံးဖြတ်ပစ္စည်းတွေကိုစီကားစနစ်တကျဆုံးဖြတ်ရေးကျမတို့ဒီရင်ပါလာပေါင်းရင်သိသိမြပါပါမယ်။ဒါပေမဲ့ကျမရေဆိုင်ရအထောက်အပံ့ပေးနိုင်ပြီ။ရှင်ကူအသင်းတို့၊နိုင်ရုပ်ကူညီမှုအသင်းတို့က ambulance တွေလည်းရှိပါမယ်။နောက်ကလူမှုအကျိုးပြုလုပ်ငန်းများရှင်းတာတိုးတက်စေရေးပေါ့။
ဒါပြင်ရိုးရမဟာတကြံဖော်ဆောင်ရေးပရဟိတအဖွဲ့အဖြစ်အမည်ပေးထားတဲ့စေနာဝင်တဲ့အဖွဲ့ကိုစီပင်တရားရေးကော်မတီကဦးဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာမြင့်အောင်ကပြောပါရယ်။စေနာဝင်နှင်းတွေဖြစ်လွတ်တော်ကိုယ်စားလှယ်တွေလည်းပါဝင်မှာဖြစ်ပြီး88ငြိမ်းပွင့် NLD လူငယ်တက်ချင်ကြီးလူမှုရေးအဖွဲ့နာရေးကူညီမှုအသင်းမြန်မာနိုင်ငံကင်းတောက်အဖွဲ့စတဲ့လူထုခြေထုအဖွဲ့စီတွေလည်းပါဝင်မှာဖြစ်ပါတယ်။အလောင်းတူဧပြီလ14ရက်နေ့ကနေ16ရက်နေ့အထိရန်ကုန်တုဝနာကွင်းမှာကျင်းပမယ့်ရခိုင်ရိုးရာတကြံကိုလည်းထုံးတမ်းစင်လာမပြတ်ပြုလုပ်မှာဖြစ်တယ်လို့ပထမဆုံးအကြိမ်ပြည်ထောင်စုတိုင်းသားရေးရာဝန်ကြီးဌာနကနေမြန်မာကျပ်ငွေ348သိန်းထောက်ပံ့မှာဖြစ်ကြောင်းရခိုင်တိုင်းသားရေးရာဝန်ကြီးဦးစောအေးမောင်ကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ဒီနှစ်2018ကစပြီးတော့ဒီတော့တိုင်းရင်းသားလူမျိုးရဲ့ဒီခါကပေါ်လာတယ်။အဲ့ဒီအောက်ကနေပြီးတော့ပွဲပြန်ပွဲပြပွဲဒီကောင်းတဲ့အောက်ကနေပြီးတော့ဒီနှစ်348သိန်းရတယ်။အဲ့ခဲကတိုင်းဘွာတက်ကူပြတ်ကျောင်းသားသမားကကျောင်းသားတွေကသက်သက်မရှိတော့အဲ့ဒီကိုတိုင်းပြည်တိုင်းဆော့ပွဲကတိတ်ဆုံးတဲ့အောက်ကနေရဲ့။အဲ့တော့ကျွန်တော်တို့ပွဲပြေးသားရည်တွေတိတ်338သိန်းရပါတယ်။
မနေ့က NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်တိုင်းပြည်စည်းပွားပြည့်လက်မှတ်ရောင်းချတဲ့တကြံမန်တက်ဆောက်လုပ်တာတွေကိုစတင်တားမြစ်ခဲ့ပြီးဒီနှစ်အတွက်လည်းအင်းရကန်နဲ့ကံတော်ကြီးဆောင်တို့မှစည်းပွားပြည့်တကြံမန်တက်ဆောက်လုပ်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကထုတ်ပြန်ပြောဆိုထားပါတယ်ရှင်။